ကျေးဇူးရှင်ဆရာတော်ရှင်သူမြတ်ကြီးဗျာ။ယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်တပူရဲလာပြည့်ကျော်4ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ19ရက်စနေနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောမိဘများအားမှုထား၍မိမေအေအေတန့်ဤမွေးနေ့ကိုဟိန်လင်းမဖြိုးဤအောင်ဝင်းခင်မိသားစုနှစ်ဖက်မိဘများအားယေစု၍ဥမမောင်းတော်ဒေါ်အေးအေးမြင့်သမီးရီမွန်တော်မျက်မွန်တော်မိသားစုဒေါ်အေးအေးမြင့်62နှစ်ပြည့်မွေးနေ့အလို့ဓမ္မဒါနမိတ်ဆွေပေါင်းများမှစုပေါင်းဆင်ရင်ကျင်းပပြုလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်ကျေးဇူးရှင်ပါမောက္ခကျောင်းဆရာတော်ဖရာကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖရာကြီးတော်ခြေတော်ဆောင်ဥက္ကဋ္ဌ၏ယုံသေးစွာရှောက်တာအပ်ပါသည်ဖရာ
သာသနာတော်နှစ်2565နှစ်ဩဇာတက္ကရ1383ခုနှစ်ထိုရဏဝိကျော်၄ရက်2022ခုနှစ်ဖေဖော်ဝါရီလ19ရက်စနေနေ့၌အွန်လိုင်းမှာဟောကြားအပ်သောအတရားနှင့်နိဗ္ဗာန်အပိုင်း၁တရားဒေသနာတော်အန္တရာအကြောင်းနဲ့နိဗ္ဗာန်အကြောင်းဒီနှစ်ခုကဆက်ဆက်နေတာဖြစ်လို့အန္တရာရှိတာအန္တရာရှိသလိုအန္တရာကထွက်ရလွတ်မြောက်ရနိဗ္ဗာန်ဆိုလည်းရှိဘုရားဝါဒမှာတော့အန္တရာနဲ့နိဗ္ဗာန်လို့ပါဠိစာပေမှာတန်တာရတဲ့နိဗ္ဗာန်ကတန်တာရရဲ့အကြောင်းကိုအနမတေကောယံဘိခွေတန်တာရောလို့အနမတေကသုတ်တံမှာတန်တရာအကြောင်းကိုဟောပြောခဲ့တာဖြစ်တယ်ပေါ့ဘာသာတိုင်းဘာသာတိုင်းမှာတရပြမြားကတန်တရာရှိသလိုလမ်းဆုံးပတ်တိုင်းနိဗ္ဗာန်ဆိုလည်းရှိကြတယ်တို့တော့ခေါ်တော့မတူကြဘူးနိဗ္ဗာန်ကိုမောက္ခဆိုတဲ့အလုံးနဲ့လည်းသုံးတယ်လွတ်မြောက်ခြင်းဆိုတဲ့အိဗယ်။အဲ့တော့ဘုရားဘာသာမှာတော့သံသာရနဲ့နိဗ္ဗာန်တို့မြန်မာလူသံသရာနဲ့နိဗ္ဗာန်ဒီနှစ်ခုမသားနာလဲဖို့လိုတယ်ပေါ့သံသရာဆိုရပါလေတို့ပြောလို့ရှင်သံသရာဆိုရာခန္ဓာတို့ရဲ့ဖြစ်စဉ်ခန္ဓာကိုပဲကြည့်ချလိုက်တော့အာရဏဓာတ်တို့ရဲ့စဉ်စမပြတ်တဲ့ဖြစ်စဉ်တစ်ခုကိုသံသရာလို့ခေါ်တာလေပတ်ပြီးတော့ဖြစ်နေတာဖြစ်ပေါ်လာလိုက်ပျောက်ွယ်သွားလိုက်ဖြစ်ပေါ်လာလိုက်ပျောက်ွယ်သွားလိုက်နဲ့ဒုရိယသဏ္ဍာန်မှာခန္ဓာ၅ပါးသည်ဖြစ်ပေါ်လာလိုက်ပျက်စီးသွားလိုက်ဖြစ်ပေါ်လာလိုက်ပျက်စီးသွားလိုက်တနည်းအားဖြင့်ပြောရင်ဘဝမှာမွေးဖွားလိုက်သေဆုံးလိုက်မွေးဖွားလိုက်သေဆုံးလိုက်နဲ့အဲ့ဒီစဉ်စမပြတ်တဲ့ဖြစ်စဉ်ကြီးကိုသံသရာလို့ခေါ်တာပဲသံသာရပြောင်းလဲနေတဲ့ဖြစ်စဉ်ကြီးသာဝရပြောင်းလဲနေတဲ့ဖြစ်စဉ်ကြီးလို့သူပြောတာအဲ့ဒီသာဝရပြောင်းလဲနေတဲ့ဖြစ်စဉ်ကြီးဟာအနည်းငယ်ကင်းသလားလို့ဆိုဘယ်အနည်းငယ်ကင်းမှာတော့ဥခြင်းနာခြင်းသိခြင်းဆိုတဲ့ရှင်ဒုက္ခတွေနဲ့အ ਨੇ စုံရင်ဆိုင်ကြရတာဖြစ်တယ်ပေါ့လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ပြမပဲဖြစ်ဖြစ်ဝေဖွားလာပြီးနောက်ဥခြင်းနာခြင်းသိခြင်းနောက်ဆုံးမှသိဆုံးခြင်းဆိုတာတော့မလွဲမသွေရင်ဆိုင်ကြထာဝရတည်မြဲတဲ့ဘဝရေဆိုတာမရှိဘူး ဒါကမရှောင်လွှဲနိုင်တဲ့ဒုက္ခပဲကရှုတော့ငါပြောတာမတ္တနာလေးမှာတော့တန်တရားထဲမှာအဆိုးဆုံးဒုက္ခဆိုတာလဲကြုံခဲ့ပြီးပြီအကောင်းဆုံးချမ်းသာဆိုတာလဲခံစားပြီးပြီအဆိုးဆုံးနဲ့လဲကြုံတွေ့ရတာပဲအကောင်းဆုံးနဲ့လဲပဲကြုံတွေ့ရတာမြတ်စွာဘုရားကိုယ်တိုင်ကအနမတေကဒေသနာမှာအဆိုးဆုံးကြုံတွေ့နေတဲ့ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ဒီလိုရှင်လျားလာတဲ့တန်တရာကြီးမှာငါလည်းပဲကြုံတွေ့ပြီးတယ်လို့စဉ်းစားလိုက်ပါချမ်းသာဒုက္ခခံစားနေတဲ့ပုဂ္ဂိုလ်တွေ့ရင်လည်းပဲဒီလိုရှင်လျားတဲ့တန်တရာကြီးမှာငါလည်းချမ်းသာဒုက္ခကိုခံစားမှုတယ်31ဘုံမှာအနာဂံပုဂ္ဂိုလ်ဒီသာဖြစ်နိုင်တဲ့သုဒ္ဓဝါဒ၅ဘုံအဲ့ဒီသုဒ္ဓဝါဒ၅ဘုံကလွဲ့ရင်ကျန်တဲ့ဘုံတွေမရောက်ဘူးတဲ့ဘုံဆိုတာမရှိဘူးလူတိုင်းလူတိုင်းဟာရောက်ဘူးတဲ့ဘုံတွေကြီးပဲမသေးဘူးတဲ့နေရာဆိုတာလည်းမရှိဘူးမရောက်ဘူးတဲ့နေရာဆိုတာလည်းမရှိဘူးမစားဘူးတဲ့အစားဆိုတာလည်းမရှိဘူးဘုရားရှင်လေးရတဲ့တန်တရာကြီးတဲ့မှာအတွေ့အကြုံတွေကဗုဒ္ဓမဆုံနေလို့မဖြစ်ဘူးတဲ့သန္တဝါဆိုတာလည်းရှိမှာမဟုတ်ဘုရားရှင်လေးရတဲ့တန်တရာကြီးမှာအချင်းချုပ်ပြောလိုက်မယ်ဆိုရင်ဒုရတွေဟာအဆိုးဆုံးဒုက္ခကိုလည်းခံစားမှုတယ်အကောင်းဆုံးချမ်းသာကိုလည်းခံစားမှုတယ်ဘယ်ရမှတန်တရာထဲမှာတည်မြဲတာမဟုတ်ဘူးအခုလို့ကိုဗစ်ယောဂါဆိုတာလူတွေကိုသိစေတတ်တဲ့ယောဂမျိုးဟာဒီခေတ်ဒီကမ္ဘာမှာသာပေါ်တယ်လို့ထင်ကောင်းထင်မိလိမ့်မယ်ဒီတဲ့ဆုံးတဲ့ယောဂမျိုးတွေလည်းပဲပေါ်ခဲ့တာဖြစ်မယ်။ယေဆုရဲ့လက်ထက်ကတော့အခေါ်ရင်းသာမတူတာအဟိဝါဒရောဂါဆိုရှိတယ်။အစအတိပဲဖွင့်တော့မာရိဖြာတိတဲ့မာရိဖြာတိဆိုတာသိစေတဲ့ယောဂလို့ပြောတာ။အဲ့ဒီယောဂဆိုရင်သက်ရှင်တဲ့လူမရှိဘူး။အဲကိုပဲကုသခံရရင်သိဆုံးရတယ်ဆိုတာအကုန်လုံးသိတာဟုတ်အဲ့ဒီအဟိဝတ္တရောဂါဆွဲကတ်သွားရင်တော့အကုန်လုံးသိတာကြီးပဲပလိယောဂါတို့လိုအမှန်တန်ဆိုးတဲ့ယောဂပြုအဟိဝတ္တရောဂါလို့ခေါ်တာဒါဖျားလက်ထက်ကလည်းကြုံခဲ့တာပဲအဲ့တော့လောကမှာတန်တရာလေးမှာမဖြစ်ဘူးတဲ့ဆင်းရဲဒုက္ခမခံစားဘူးတဲ့ဆင်းရဲဒုက္ခမတွေ့ကြုံဘူးတဲ့ချမ်းသာဒုက္ခဆိုတာမရှိဘူးလို့တရားဝန်လို့ပြောတယ်။အဲ့ဒါရှင်နေရတဲ့တန်တရာမှာအတွေ့ကြုံနေလဲဆုံးလာပြီ။သို့တော့ဘာဖြစ်လို့တရားဝါရီဟာတလောက်ဆုံးတဲ့တန်တရာထဲမှာအချင်းချင်းကြုံတော့လဲပဲတန်တရာဘဝကိုတွေ့တာနေကြသလဲဆိုလို့ရှိရင်အဝိဇ္ဇာကဖုံးထားသည့်အတွက်ကြောင့်ဆင်းရဲဒုက္ခကိုမမြင်ဘူးချမ်းသာဒုက္ခကိုပဲမြင်တယ်ဒုက္ခဆိုရင်မြင်မြင်မေ့ပြလိုက်ကြပြီးတော့ချမ်းသာဒုက္ခဆိုရင်လူတွေကရှင်ထဲမှာဆွဲနေအောင်မှတ်ထားကြဒါကြောင့်ဘာနဲ့ဥပမာတူတော့ဆိုလို့ရှိရင်ဖြစ်လျာဖြစ်စီတော့ဆိုတဲ့စိတ်မျိုးနဲ့လည်းပဲအယုံငါးပါးကာမဂုဏ်တရားနောက်လိုက်ကြတာပဲလေအဲ့တော့လူကြီးရဲ့ဘဝဟာစဉ်းစားကြည့်စွန့်စားတယ်စွန့်စားတယ်အတွင်းချာဆိုအသက်အသေးခံပြီးတော့စွန့်စားကြတယ်ဆိုတာ ပါနဲ့စွန့်စားတာတုံးစင်လောဘနဲ့စွန့်စားတာပဲအဓိကလောဘဘယ်လောက်စွန့်ဆောင်နိုင်တယ်လဲဆိုတာရှိလောကမှာလူတွေဟာအသက်ကိုတွေ့တာတဲ့တဏှာကိုစီဝိတတာလို့ခေါ်တယ်စီဝိတအာသာအသက်ရှင်လို့တဲ့တဏှာဥစ္စာကိုရလို့တဲ့တဏှာကိုတဏှာသာလို့ခေါ်တယ်တဏှာကဥစ္စာအာသာအတွက်တာမှုရခြင်းမှုအဲ့ဒီနှစ်ခုတောင်မှပဲအသက်ရှင်နေတာနဲ့ဥစ္စာရလို့တာဒီနှစ်ခုရှင်ပြိုင်ပြီးတော့လာလို့ရှိရင်လူရည်စိတ်တွေဟာဘယ်ဘက်ကိုလေးပေးသွားတော့ဆိုရင်ဥစ္စာကိုရလို့မှုပဲလေးပေးသွားတယ်ဒါကြောင့်မို့စွန့်စားမှုဆိုတာပေါ်လာ။သိခြင်းသိဝိသီတာရဖို့အရေးကြီးတယ်ဆိုပြီးတော့နော်အသက်ကိုစွန့်ပြီးတော့ဥစ္စာကိုရအောင်ယူချတာ။အဲဒီမှာအာနိယများလာပါတယ်ဆိုတော့ပင်လက်ခီးတွေဖြတ်တန်းပြီးတော့သွားတယ်။ပစ္စည်းဥစ္စာရအောင်ရှာတယ်။ဒုတိယကမ္ဘာစစ်အတွင်းတော့မြန်မာနိုင်ငံမှာကျွမ်းကြီးအောင်လို့ခေါ်တဲ့လေမြအမဲကြီးနှစ်စင်းကအေယော်ဒီမြစ်ကိုအပေါ်နေပြီအနိကပြန်ပြီးတော့စုံကြီးဆန်ကြီးနဲ့ပြစ်နေတာအဲ့ဒီကြားထဲမှာကိုပဲမြေကျောင်းမှာလေလောင်းနေနဲ့ဂုံသွဲနေကြတဲ့လူတွေရှိတယ်။လေမြန်သာကြားလို့ရှိရင်တနည်းအားမထိုးပုံသို့တော့အဲ့ဒီတဏ္ဍတံဘုံသာနေကြားထဲမှာပဲစီပွားဖြစ်အောင်ရှာနေကြတယ်။ဒါပါလဲလို့ဆိုတော့အသက်ကိုတွေ့တာတဲ့တဏှာတဲ့ပစ္စည်းဥစ္စာကိုတွေ့တာတဲ့တဏှာကအာချီးနေတယ်ပေါ့အဲ့ဒါကြောင့်လူပဲပုရုဇဉ်တရားတွေအနေနဲ့ဆင်းရဲဒုက္ခကိုခံစားရမှကြောက်ပေမဲ့လို့ချမ်းသာဒုက္ခကိုပိုမဲ့မောတဲ့လောဘကြောင့်ဆင်းရဲဒုက္ခကိုခံနိုင်ရင်ရှိသွားကြတယ်အဲ့ဒါကြောင့်တတိကောင်းကြတယ်အတွင်းချစွန့်စားကြတယ်ဆိုတာအဲ့ဒါပဲနော်ချမ်းသာဒုက္ခကိုမမောတဲ့တဏှာကပူချီမားနေတယ်။ဒါကြောင့်လူတွေဟာစွန့်စားတာအသက်ကိုပမာဏပထားပဲနဲ့စီပွားဥစ္စာတွေရှာကြတယ်။တော့တန်တရားတွေမှာအဲ့ဒီအနေထားမျိုးတွေရှိတယ်ပေါ့။ဒါကြောင့်ဘုရားရဲ့ဆုံးမကိုရရှိထားကြတဲ့ဘုရားဘာသာဝင်သူတော်စင်တွေအနေနဲ့ငါတို့တွေဟာအဆိုးဆုံးကိုလည်းရင်ဆိုင်ပြီးကြပြီအကောင်းဆုံးချမ်းသာတွေကိုလည်းခံစားပြီးကြပြီတန်တရားထဲမှာမတွေ့ဘူးမကြုံဘူးဆိုတာမရှိတော့ဘူးအဲ့တော့တို့တန်တရားကြီးတွေကနေပြီးတော့လွတ်မြောက်အောင်ကြိုးစားမှဖြစ်တော့မယ်လို့ဒီလိုစိတ်ဆန္ဒပြင်းပြင်းပြပြရှိဖို့လိုအပ်လာတယ်ပေါ့အဲ့တော့တန်တရားကကြာလွန်လာတဲ့တန်တရားကထွက်ဖို့ကြိုးစားလာလို့ရှိရင်ထွက်เสียလမ်းကြောင်းရောရှိရလားဆိုရှိတယ်။သွားเสียနေရာရောရှိရလားဆိုရှိတယ်။တခြားဘာသာတွေမှာလည်းမောက္ခဆိုတာရှင်းပြထားတာရှိတယ်ပေါ့။ကောင်းကင်ဘုံမှာသာဝရဘုရားသခင်နဲ့ပေါင်းဆောင်ရတာဟာသူတို့အတွက်မောက္ခပဲနိဗ္ဗာန်ပဲပေါ့ဟိန္ဒူဘာသာအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဖန်ဆင်းရှင်ကြီးနဲ့သူဖန်ဆင်းလိုက်လို့အတ္တဆိုတာရရှိပြီးထို့ဖန်ဆင်းတာတဲ့ဒီအတ္တလေးဟာဖန်ဆင်းရှင်ကြီးနဲ့ပြန်ပြီးတော့ပေါင်းလိုက်လို့ရှိရင်ဒါမောက္ခပဲလွတ်မြောက်သွားခြင်းပဲလို့ဆိုတယ်သူတို့ကအတ္တကိုနှမျိုးခွဲထားတယ်ဖန်ဆင်းတဲ့အတ္တကတစ်ခုအဲ့ဒါကိုပရမတ္တလို့ခေါ်တယ်ပရမတ္တမလို့ခေါ်တယ်သူကဖန်ဆင်းလိုက်လို့တတဝအသီးသီးမှရှိတဲ့အတ္တကတစ်ခုအဲ့ဒီအတ္တတွေကြတော့အတ္တမံလို့သုံးတယ်ပရတမန်နဲ့အတ္တမန်အင်္ဂလိပ်လိုတော့ Foundation of University Soul လို့ခေါ်ပြီးတော့ Universal Soul Universal Soul လို့ခေါ်ပြီးတော့ ဖန်ဆင်းတဲ့အတ္တတွေကိုတော့ individual soul လို့ခေါ်တယ်အဲ့ဒီ soul နှစ်ခုပြန်ပေါင်းသွားခြင်းဒီပင်လေမောက္ခာလို့သူတို့ကယူဆတယ်ပေါ့နော်မောက္ခာဖန်ဆင်းရှင်ကြီးကကိုယ့်ကိုဖန်ဆင်းတယ်လို့သိလိုက်တာဒီပင်လေဝိစာဉာဏ်နဲ့သူတို့ပြမဆိုရက်ဖန်ဆင်းရှင်ကြီးအကြောင်းသိလိုက်လို့ရှင်ဝိစာဉာဏ်အဲ့ဒီပြမကြီးနဲ့ပြန်ပေါင်းဆောင်လို့ရှင်မောက္ခသူတို့တဲ့နိဗ္ဗာန်ပဲအမျိုးမျိုးကြံစီကြတာပေါ့နော်တန်လျာရဲ့ဆိုးချိုးတွေကိုတော့ကောင်းချိုးဆိုးချိုးတွေကိုတော့ဘာသာတိုင်းကလက်ခံတာပိတာဖြစ်တယ်သို့တော့ထိုတန်လျာကလုံးရောက်တဲ့လွမြောက်ပုံလွမြောက်နေသတ်မှတ်ချက်ကြတော့ကြွယ်ပြားချာနာတယ်။ယေရှုဘုရားကတော့ဘုရားဘာသာရေးရှင်ကြီးကိုးခွေတဲ့ယေရှုဘုရားအနေနဲ့ကတော့တန်တရားကထွက်ပေါက်ဆိုတာကိုတွေ့တာမှုကင်းမှတန်တရားကထွက်ပေါက်ရမယ်ဆိုတာဟောပြောထားတာဖြစ်တယ်။အဲ့တော့တွေ့တာမှုမရှိဘူးဟာအရေးကြီးဆုံးဖြစ်လို့နိဗ္ဗာန်ဆိုတဲ့သက္ကလုံကိုပဲနိဝါဏတွေ့တာမှုကလွမြောက်ခြင်းဆိုတဲ့အဓိပ္ပာယ်နဲ့ပြထားတာဖြစ်တယ်။တန်တရားနဲ့နိဗ္ဗာန်ခန္ဓာ၅ပါးတို့ရဲ့စဉ်စမပြတ်ဖြစ်နေတာကတန်တရားတွေ့တာမှုကလွမြောက်သွားရဖြစ်တဲ့အရာကနိဗ္ဗာန်လို့အဲ့တော့အဲ့ဒီနိဗ္ဗာန်ကိုဘာနဲ့သွားမလဲလမ်းစဉ်ရှိဖို့လည်းလိုအပ်တယ်တန်တရာကထွက်ချင်လို့ထွက်ချင်တဲ့ဆန္ဒရှိအောင်တော့ဘလို့ထွက်ရမလဲ။ဘာရီလုတ်ပြီးထွက်ရမလဲ။ဘာနဲ့ထွက်ရမလဲဆိုတာဒါဟာအရေးကြီးတကြီးသိဖို့။ဘုရားရဲ့ဆုံးမမှာတော့တန်တရာကထွက်ချင်ဘလို့ထွက်ရမလဲဆိုတာလမ်းစဉ်နဲ့လှုပ်ထုံးကိုအတိအကျညွန်ပြဆုံးမထားတာရှိတယ်ပေါ့။သို့တော့အဲ့ဒါလွယ်သလားလို့ဆိုမလွယ်ဘူး။ခက်ခဲတယ်နိဗ္ဗာန်ကိုသွားတယ်ဆိုတာဟာတန်တရာကနေနိဗ္ဗာန်ကိုသွားတယ်ဆိုတာရိုးရိုးရင်းနေစီးပြီးတော့သွားလို့မရဘူးစီးသွားလို့ရတဲ့ရင်းမျိုးကိုရှာရမှာဖြစ်တယ်ဒါကြောင့်မို့မြတ်စွာဘုရားကဓမ္မပဒပါဠိတော်မှာနာဟိအေတိဟိယာနေဟိကိစ္စယအဂတံဓိတံနိဗ္ဗာန်ကိုအဲ့ဒီမှာဟောထားတာအဂတဓိတဘယ်တော့မှမရောက်ဘူးတဲ့နေရာတန်တရာထဲမှာတော့မရောက်ဘူးတဲ့နေရာဆိုတာမရှိဘူးသို့တော့လူတိုင်းမရောက်ဘူးတဲ့နေရာဟာဘာလဲလို့ဆိုရင်နိဗ္ဗာန်ပဲနာဟိအေတိဟိယာနေဟိကိစ္စယအဂတံဓိတံမရောက်ဘူးတဲ့အရာမျက်နှာကိုတဲ့ဆင်းမြင်စားတဲ့တန်တရာထဲမှာအသုံးပြုနေတဲ့ရင်းနေစီးပြီးတော့သွားလို့မရဘူးတဲ့ဒီနေ့ခေတ်မှာဆိုရင်လိင်မြန်တို့သင်္ဘောတို့မိယထာတို့ကားတို့ဆိုတာတွေနဲ့သွားလို့မရဘူးလို့ပြောတာနော်နာဟိအတ္တိဟိယာနိဟိဒီလိုလူတွေအသုံးပြုနေတဲ့ရင်းနေစီးပြီးတော့ဘယ်တော့မှမရောက်ဘူးတဲ့နိဗ္ဗာန်ကိုသွားလို့မရဘူးတဲ့။ဒါဖြင့်သွားလို့ရတဲ့နေ့နေ့ရပါတော့ဆိုအတ္တနာအထတ္တနာသူထံတေနသွားလို့ရတာတော့မိမိကိုယ်တိုင်ကိုယ့်ကိုယ်ကိုဆုံးမလို့ရှင်ကျေးအောင်ကိုယ်ကိုဆုံးမပြီးတော့ရှင်ကျေးသွားမှကိုယ့်ရင်ထဲမှာအစိုးတရားတွေကုံကုံမှနိဗ္ဗာန်ဆိုရရောက်နိုင်တယ်တန်တော်တန်ဒီနကိစ္စတိတကယ်ကိုလောဘဆိုတဲ့မယင်ကျေးမှုတွေဒေါသဆိုတဲ့မယင်ကျေးမှုတွေကိလေသာဆိုတဲ့မယင်ကျေးမှုတွေအားလုံးဆိုတရားတွေကိုဖယ်ရှားပြီးလုံးဝယဉ်ကျေးတဲ့အဆင့်ရောက်သွားပြီအဲ့ဒီယဉ်ကျေးတဲ့အဆင့်ရောက်တဲ့ အနေထားနဲ့မှနိဗ္ဗာန်ဆိုတော့သွားလို့ရမယ်အဲ့တော့ဒီလိုသွားလို့ရတယ်ဆိုတော့နိဗ္ဗာန်ဟာလွယ်လွယ်ကူကူနဲ့ရောက်သွားသလားပြောကြတယ်ဗောဝိသခာခုနှစ်နှစ်သမီးတရားလေးတပုတ်နာနာနားလိုက်တာနဲ့သောတာပန်ဖြစ်သွားတယ်ဒေသနာတော်ဆုံးမှာလူထောင်ပေါင်းများစွာအကျွတ်တရားရသွားကြတယ်ဆိုဒီစာရိဖတ်ရရင်တော့နိဗ္ဗာန်ကိုအလွယ်လေးနဲ့ရောက်သွားတယ်လို့ထင်မိကြမှာပဲသိကြတယ်တကယ်တော့နိဗ္ဗာန်ရဖို့ဆိုတာအလွယ်ဘူးဝိသခာခုနှစ်နှစ်သမီးနဲ့တရားနာယုံနဲ့သောတာပန်ဖြစ်သွားတယ်ဆိုတာကဘာတသိန်းကြအောင်ပါရမီတွေလုပ်ခဲ့ရတာဖြစ်တယ်ပေါ့ကျင့်ငယ်ကျင့်ငယ်ကြံငယ်အထုတ်ခဲ့ရတာတွေနော်ကတော့ဘုရားလက်ထက်မှာဆိုရင်ကိကိမင်းကြီးရဲ့သမီးတော်ခုနှစ်ဖော်ထဲမှာဝိသခာပါခဲ့တယ်အဲ့တော့ငါလည်းကျင့်ကြံကြုတ်ကိုအထုတ်ခဲ့ရဘဝမှာကျင့်ကြံကြုတ်ကိုအထောက်မှုမြောင်းများစွာဆောင်ရွက်ပြီးတော့မှကဘာတသိန်းဆိုတာနဲရမဟုတ်ကဘာတသိန်းဆိုတာဘဝတသိန်းကိုပြောတာမဟုတ်ဘူးဘဝဟာကြေချီတန်းချီမကအများကြီးဘဝပေါင်းများစွာရင့်နှိပ်ပြီးတော့မှနိဗ္ဗာန်ရလို့အလွယ်တကူနဲ့ရတာမဟုတ်ဘူးလို့သူဆိုတာရောရောပြတိတိလင်းနေဟောတာရှိတယ်။နာယိတံတိတိလမာရပါအဲ့။နာယိတံအပိနသာမတာ။နိဗ္ဗာန်မတိကတ္တဗံတပ္ပဒုက္ခပမောစနာ။တပ္ပဒုက္ခပမောစနာ။ဒုက္ခအလုံးကလွတ်မြောက်သွားတဲ့။နိဗ္ဗာန်ဆိုတာရဖို့အတွက်တဲ့။နာယိတံတိတိလမာရပတင်းတင်းကျင်းကျင်းမဟုတ်ဘဲနဲ့ပေါ်ပေါ်ရောရောအလုံးလုံးယုံနဲ့မရောက်နိုင်ဘူးတဲ့ပေါ်ပေါ်လောလောဝိရိယယုံနဲ့မရောက်ဘူးတဲ့နာယိတံအပိနသာမတာစိတ်တည်းအနည်းငယ်လေးနဲ့လည်းနိဗ္ဗာန်မရောက်နိုင်ဘူးတဲ့စိတ်တည်းအပြည့်ဝနဲ့မှနိဗ္ဗာန်ရောက်နိုင်နာယိတံတိတိလမာရပါတောသောယောသောပုပ္ပယောနေထိုင်ယုံနဲ့နိဗ္ဗာန်ဆိုမရဘူးအပိနဓမ္မသာစွိသတိနည်းနည်းလေးနဲ့လည်းနိဗ္ဗာန်ဆိုမရောက်ဘူးတဲ့အဲ့ဒီနိဗ္ဗာန်ရောက်မှဒုက္ခခတ်သိမ်းကလွတ်မြောက်မှာဖြစ်တယ်ဘုရားဆရာပြအဲ့ဒါလို့ဟောထားတာအဲ့လိုဟောထားတော့နိဗ္ဗာန်ကိုလွယ်တူနဲ့ရောက်တယ်ဆိုတာမဟုတ်ဘူးဘုရားမကြိုးစားရမယ်။တန်တရားဆိုတာကရေစုံခရီးနဲ့တူတယ်။နိဗ္ဗာန်ဆိုတာရေဆံခရီးပဲဖြစ်တယ်။အစုံနဲ့အဆံဆိုတာဟာအဆံဟာကျိုးကအထုတ်ကြရတာပဲ။အစုံဆိုတာတော့အသာလေးမျောချယုံနဲ့ပဲရှောက်သွားတာဖြစ်တယ်။ကျိုးပန်းအထုတ်เสียမလို့ဘူး။အဲ့တော့တန်တရားနဲ့နိဗ္ဗာန်ဆိုတန်တရားထဲမှာခန္ဓာရီဟာဆက်စပ်မပြတ်ဖြစ်တယ်။ကြောင်းမြန်ကြည့်လိုက်မဲ့ဆိုရင်နိဗ္ဗာန်မှာခန္ဓာရီဖြစ်မှုမရှိတော့ဘူး။တန်တရားထဲမှာအဖြစ်ရှိတယ်နိဗ္ဗာန်မှာအဖြစ်မရှိဘူး။တန်တရားမှာခန္ဓာရှိတယ်နိဗ္ဗာန်မှာခန္ဓာမရှိဘူး။အဲ့တော့ဒီလိုခက်ခဲတဲ့နိဗ္ဗာန်ကိုသွားဖို့ဆိုတဲ့နေရာမှာမြတ်စွာဘုရားကမဂ္ဂင်၈ပါးအကျင့်တရားဆိုတဲ့လမ်းစဉ်ကိုချမှတ်ပြီးတော့ပေးထားတယ်။ဒါသွားရင်ဘာနဲ့သွားရမလဲ?ဒါနဲ့သွားရမယ်။ဒါကြောင့်မလို့မက္ခဆိုတဲ့စကားလုံးကိုအသုံးပြုခဲ့တာ။အရိယောအထင်ကြီးကောမက္ခော။တဝက်စကြရဲမှာမြတ်စွာဘုရားဟောတဲ့ယံခောတဝိခွေမစ္စည်းမှာပฏิပဒါတထာနေနအဖိတံဗုဒ္ဓါဆို။အဲ့မှာမေရှိပါကျင်တရားကိုခေါ်ထားရတာဖြစ်တယ်။အဲ့ဒါနိဗ္ဗာန်သွားဖို့လမ်းကြောင်းပေးခဲ့တာ အဲ့တော့မိဂ္ဂင်၈ပါးဆိုတာအကျဉ်းအပြည့်ပြောမယ်ဆိုလို့ရှိရင်သီလရဲ့သမာဓိရဲ့ပညာရဲ့ဒီ၃ခုပဲဖြစ်တယ်။သီလနဲ့သမာဓိကပညာကိုအထောက်အကူဖြစ်ဖို့ရာအခြေခံနေဖြစ်တယ်။အဓိကကတော့နိဗ္ဗာန်ကိုသွားဖို့ရာအတွက်ပညာကိုအဆင့်မြင့်ယူပါမှာပဲဖြစ်တယ်။အဲ့ဒါကိုဝိပဿနာလုပ်ငန်းစဉ်နဲ့ပြောမယ်ဆိုလို့ရှင်စင်ကြယ်မှု90လူရဲ့စိတ်ဟာလူရဲ့တဏ္ဍာမဖြစ်တဲ့ပညာဟာလုံးဝစင်ကြယ်သောမှအစင်မြင့်ဆုံးပညာရောက်မှနိဗ္ဗာန်ဆိုတာကိုတွေ့နိုင်မှာပတိရိယပုရုပါရုဆိုတာတွေဟာပဂရိမျက်လုံးနဲ့ကြည့်လို့မမြင်ရဘူးမိုက်ခရိုစကုပ်တို့လိုအင်အားကြီးတဲ့မံမလူနဲ့ကြီးမှသာလဲမြင်နိုင်သလိုပဲအဲ့တော့နိဗ္ဗာန်ကိုသမန်ပညာမျိုးနဲ့မမြင်နိုင်ဘူးဒါကြောင့်မို့လို့အကောင်းဆုံးအမြင့်ဆုံးအဆင့်ရအောင်အသန့်ဆင့်ဆုံးပညာရအောင်ကြိုးပမ်းအထောက်တာအဲ့တော့ဒီလိုမိမိရဲ့ပညာကိုအဆင့်မြင့်ဖို့ရအတွက်မြတ်စွာဘုရားကလမ်းစဉ်9ရပ်ချမှတ်ပေးထားတယ်။မဂ္ဂင်၈ပါးဆိုတဲ့လမ်းစဉ်မဂ္ဂင်၈ပါးကအလုံးသိကြတဲ့အတိုင်းပဲအမှန်မြင်ခြင်းကစထားတဲ့မဂ္ဂင်၈ပါး။အဲ့ဒီမဂ္ဂင်၈ပါးကိုမဂ္ဂဆိုတဲ့နာမည်ဘာကြောင့်သုံးထားတယ်လဲဆိုရင်နိဗ္ဗာန်တ္တိကေဟိမဂ္ဂိယတ္တိမေကောနိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်တွေဒါကိုရှာရမယ်။နိဗ္ဗာန်သွားခြင်းလို့ရှိရင်တခြားမလုံးနဲ့ဒီတမ္မာဒိဋ္ဌိစတဲ့အယီချင်းတွေကိုရအောင်လုပ်ရမယ်လို့ဆိုလို့ရတယ်။အဲ့ဒီအယီချင်းတွေနဲ့မှနိဗ္ဗာန်ကိုသွားလို့ရမယ်။မက္ခိယတိနိဗ္ဗာန်တ္တိကေဟိမက္ခိယတိကဝေတိယတိတိမေခောနိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်တွေရှာရမယ်တရားလို့သူဆိုလို့ရဟုတ်ပြီနိဗ္ဗာန်လိုချင်လို့ကိုရှာရမှာနိဗ္ဗာန်ကိုမရှာဘဲနဲ့နိဗ္ဗာန်ရောက်ကြောင်းတရားကိုပဲရှာတယ်အတိဗေကအဲ့လိုဖြစ်တယ်နိဗ္ဗာန်ရကျင်ရင်မဂ္ဂ၈ပါးအကျင့်တရားကိုရှာရှာရဲဆိုတာကျင့်သုံးတာပေါ့ဒါဖြင့်ဟုတ်ပြီနိဗ္ဗာန်ရကျင်လို့မဂ္ဂ၈ပါးရှာရဲဆိုရင်မဂ္ဂ၈ပါးတွေ့တော့နိဗ္ဗာန်ကိုဘယ်သူကရှာပွေပေးမှာတော့ဆိုသူတို့ကပဲရှာပွေပေးမှာနော်နိဗ္ဗာန်မဂ္ဂတိကဝေတ္တိတိမေကောသူများကလာရှာပေးမှာမဟုတ်ဘူးကိုရှာလို့ရလာတဲ့ဒီမဂ္ဂင်၈ပါးကပဲနိဗ္ဗာန်ကိုရှာပေးမှာစိတ်ပူစရာမလိုဘူးနော်မဂ္ဂင်၈ပါးအကျင့်တရားရလိုက်တာနဲ့နိဗ္ဗာန်ကိုသူတို့ကရှာပေးလိုက်မယ်အဲ့တော့နိဗ္ဗာန်ရှာပေးတယ်ဆိုတာဘယ်လိုနည်းနဲ့ရှာပေးတာရောလို့ဆိုရင်နောက်တတိယအဓိပ္ပာယ်ကိုကြည့်ဖို့မက္ခဆိုတဲ့တကလုံးလေးမှာမရဲ့ခရဲ့နှစ်ခုရှိတယ်မကမာရဆိုတဲ့အဓိပ္ပာယ်နဲ့ခကသွားရောက်ခြင်းဆိုတဲ့အဓိပ္ပာယ်ကိလေသာမာရဏောနိဗ္ဗာန်ံခိသတိတိမက္ခောမဆူရာကိလေသာတွေကိုဖျက်ဆီးလိုက်တယ်ဖယ်ရှားလိုက်တယ်ခါကနိဗ္ဗာန်ကိုပို့ဆောင်ပေးတယ်ဒီမဂ္ဂင်၈ပါးကပဲတစ်ဖက်ကကိလေသာတွေကိုဖျက်ဆီးပြပြီးတော့တစ်ဖက်ကနိဗ္ဗာန်ကိုပို့ပေးလိုက်တယ်တော့ဘုရားရဲ့ဟောကြားတဲ့တန်တရားနဲ့နိဗ္ဗာန်ဤစနစ်ကအမှန်တမ်းစနစ်ကြနိဗ္ဗာန်သွားခြင်းနဲ့ဆိုလို့ရှိရင်သွားလို့ရအောင်နိဗ္ဗာန်ဆိုတာပါလေဆိုတာလေရှင်းရှင်းလင်းလင်းဟောထားတယ်။နိဗ္ဗာန်သွားဖို့လမ်းစဉ်ကိုလည်းပဲပုံမှန်ချမှတ်ပေးထားတာဖြစ်တယ်။ရှောင်းရောင်းဝေါဝါခိုးလို့လို့ဒီလိုလိုပြောတဲ့ဘာသာနေရာမျိုးမဟုတ်ဘူး။အတိလင်းရှင်းရှင်းလင်းလင်းလမ်းစဉ်နဲ့လှုပ်ထုံနဲ့ပြီးပြင်းပြင်းသတ်မှတ်ဖော်ပြထားတာဖြစ်တယ်။အမှန်တမ်းတိကျသေးကြတယ်။အကြောင်းအကျိုးစီလျော်ညညွတ်စွာဟုတ်ကြတာတရားဖြစ်တယ်လို့ဟုတ်ပြီမက္ခဆိုတဲ့တကလုံးလေးရဲ့အဓိပ္ပာယ်၃မျိုးထပ်ပြီးတော့မှတ်သားကြည့် မက္ခဆိုတာမက္ခ၈ပါးမက္ခ၈ပါး ਨੇ ဖွဲ့စည်းထားတဲ့ဒီအုပ်စုလေးတမဒိဋ္ဌိတမသင်္ကပ္ပတမဝါစာတမကမ္မဋ္ဌတမအာစီဝတမဝါယမတမတတိတမသမာဓိတနည်းအားဖြင့်အကျဉ်းချုပ်လို့ရှိရင်တမဒိဋ္ဌိနဲ့တမသင်္ကပ္ပကပညာတမဝါစာတမကမ္မဋ္ဌတမအာစီဝကသီလသမဝါယမသမတတိသမသမာဓိကသမာဓိသီလသမာဓိပညာအဲ့ဒီ၃မျိုးပဲအဲ့ဒီ၃မျိုးသည်နိဗ္ဗာန်သွားခြင်းလို့ရှိရင်အဲ့ဒီ၃မျိုးကိုရအောင်ရှာရှာတယ်ဆိုတာအဲ့ဒီ၃မျိုးကိုကုသနာမှာရအောင်ကြိုးစားသီလကိုတိုးမြင့်သမာဓိကိုတိုးမြင့်ပညာကိုတိုးမြင့်ဒါဖြင့်နိဗ္ဗာန်ကိုဘယ်သူကရှာပေးမှာတော့ဆိုရင်အဲ့ဒီသီလသမာဓိပညာကပဲရှာပေးမှာဘယ်ပုံပဲနည်းရှာတာတော့ဆိုရင်ကိလေသာတွေကိုဖယ်ရှားပြီးတော့နိဗ္ဗာန်ကိုပို့ဆောင်ပေးလိုက်တာအဲ့ဒီနည်းနဲ့ရှာပေးတာကိလေသာမရင်တော့နိဗ္ဗာန်ံကိစ္စတိတိမဲ့ကောတစ်ဖက်ကကိလေသာတွေကိုဖယ်ရှားပြီးနိဗ္ဗာန်ရောက်အောင်ပို့ဆောင်ပေးလိုက်တယ်ဒီမဲ့ကင်၈ပါးကပဲအလုံးလုံးသွားတယ်လို့သူတို့ပြောတယ်အဲ့တော့ဘုရုပ္ပဒနိဗ္ဗာန်ဆိုတာအမြဲတမ်းစနစ်တကျဖြစ်လို့တမားအပြင်နိဗ္ဗာန်နိဗ္ဗာန်နဲ့ပြောရတာလွဲတော်လဲပဲချင်းချင်ကျုပ်ကိုအထုဖို့ရအတွက်အဆင့်ခုနှစ်ဆင့်ရှိတယ်နော်အဲ့ဒီခုနှစ်ဆင့်ကိုမှတ်သားနိုင်ကြရအောင်အဆင့်ခုနှစ်ဆင့်ဟာအသိပညာကိုကြည်လင်တောက်ပစေတဲ့အဆင့်ခုနှစ်ဆင့်ပဲဖြစ်တယ်အဲ့ဒီအဆင့်ခုနှစ်ဆင့်ကိုဝိသုဒ္ဓိခုနှစ်ပါးလို့လည်းခေါ်လို့ရမယ်ဝိသုဒ္ဓိဆိုတာအသိဉာဏ်ကိုစင်ကြယ်သွားစေတာအညစ်အကြေးတွေကိုဖယ်ရှားတာဝိသုဒ္ဓိလူတွေရဲ့စိတ်အစဉ်ထဲမှာကိရိတာဆိုတဲ့အညစ်အကြေးတွေဟာတဏှာကနေထက်တလဲလဲပါနေသည့်အတွက်ကြောင့်ဖွ셔လို့မလွယ်လောက်အောင်ချီတက်ထုတက်နေတယ်အဲ့ဒါတွေကိုအဆင့်90ဆင့်နဲ့ဖယ်ရှားပြရမယ်လို့ဆိုလို့တစ်ဆင့်နဲ့တောင်မရဘူးအဆင့်90ဆင့်နဲ့ဖယ်ရှားအဲ့ဒီ90ဆင့်နဲ့ဖယ်ရှားပုံလေးကိုမှတ်သားနိုင်ကြည့်ဖို့စနစ်တကျသွားတယ်သူကအဓိကကတော့သီလသမာဓိပညာဒီသုံးခုပါပဲအဲ့တော့ဗရမအစင်းနေနဲ့ကကာယကံဝစီကံနေနဲ့ညှင်းနှွမ်းနေတဲ့အဆင့်ကိုသီလနဲ့ဖယ်ရှားပြရမယ်ဒါကြောင့်မို့သီလဝိသုဒ္ဓိနံပါတ်၁ပညာအတွက်သီလကိုရင်လောက်ရမယ်ဘာကြောင့်သီလမစင်ကြဲပဲနဲ့ပညာဆိုတာမဖြစ်နိုင်ဒါကြောင့်မို့သီလစင်ကြဲမှုကိုရင်လောက်ရမယ်အစင်ကြော်လို့မရဘူးသီလကိုစင်ကြယ်အောင်ရင်လို့အောင်အဲ့ဒီစင်ကြယ်တဲ့သီလကိုသီလဝိသုဒ္ဓိလို့ခေါ်တယ်ထူးထူးခြားခြားမဟုတ်ဘူးလူအကြောင်းနေနေနဲ့၅ပါးသီလပဲအဲ့ဒီ၅ပါးသီလကိုတကယ်ကိုမျက်မျက်နှုံနှုံအသက်တဲ့တမိုးထားပြီးတော့လုံးဝအစွန်အထင်မရှိအောင်စင်ကြယ်အောင်ကြိုးစားအထောက်အကူသီလဝိသုဒ္ဓိဆိုတာပြောမယ်ဆိုရင်တော့လွယ်သေးအောင်ရောင်နဲ့ဒီအဆင့်မှာပဲနိဗ္ဗာန်သွားဖို့ရအတွက်နိဗ္ဗာန်တက်ဖို့ရအတွက်ဒီအဆင့်မှာပဲလမ်းကျသွားနိုင်တယ်နော်ဒီအဆင့်မှာပဲလမ်းကျကုန်တာပဲသီလကိုစင်ကြယ်အောင်လုပ်ရမယ်ဒါပေမဲ့သီလစင်ကြယ်တာကဘလို့အကျိုးရှိတာတော့ဆိုရင်သီလအဝိပတိတာရာယကိုယ်ချင်းသီလစင်ကြယ်ပြီဆိုရင်အဲ့ဒီလူဟာစိတ်နှလုံးအေးချမ်းတယ်စိတ်နှလုံးချမ်းသာတယ်စိတ်နှလုံးကြည်သာတယ်လို့ပြောတယ်ဝိပတိသာရဆိုတာပြန်တွေးလိုက်လို့ရှင်စိတ်ထဲမှာဟိုမချီလင်ဘူးမဟုတ်တာလှုပ်ထားတဲ့လူကပြန်တွေးလိုက်လို့ရှင်စိတ်ထဲမှာမချီမလင်ဖြစ်တယ်သီလစောင့်တည်ထားတဲ့ပုဂ္ဂိုလ်ကသီလပြည့်စုံပြီဆိုလို့ရှင် ကိုယ်တိလာကိုပြန်စဉ်းစားလိုက်ရင်စိတ်ထဲမှာကြည်လင်သွားတယ်နော်ဝိပတိတာရဆိုတာဝိဆိုတာဖောက်ဖောက်ပြန်ပြန်ပတိတာရကပြန်အောင်မေ့တာပြန်တွေးလိုက်တိုင်းစိတ်ညစ်စရာတွေဖြစ်တယ်တိလာရှိတဲ့ပုဂ္ဂိုလ်ဟာပြန်တွေးလိုက်တိုင်းစိတ်ချမ်းသာစရာဖြစ်တယ်ဟောတိလာပြည့်ပြီဆိုရင်ပြန်တွေးလိုက်တိုင်းစိတ်ညစ်စရာဖြစ်တယ်အော်ငါပါဏာတိပါဒမလုံးဘူးငါသိရင်ငရဲများကြမလားအာလိနာဒါနမလုံးဘူးကာမိတုမလုံးဘူးတော့ဘုသာဝါရမလုံးဘူးသူရမေရိယမလုံးဘူးနောင်ဝါများပြန်တွေးလိုက်လို့ရှင်ကိုတိလာကိုပြန်တွေးလိုက်လို့ရှင်ကျူပုတ်ပြုတ်ချမ်းနေတဲ့တိလာပြန်တွေးလိုက်တိုင်းစိတ်မချမ်းသာမှုကိုဖြစ်စေတယ်ဩတိလပြည့်စုံပြီဆိုလို့ရှိရင်ပြန်တွေးလိုက်တာနဲ့ဩငါတိလစင်ကြဲတယ်ဆိုပြီးပြန်တွေးလိုက်တိုင်းစိတ်ထဲမှာကြည်နူးဝဲရဖြစ်တယ်အဝိပတိတာရာဝိပတိတာရာကရုပ်ပြည့်စင်ပြည့်ပြန်လေးအောင်မေ့မှုစိတ်ပြည့်စရာပြန်လေးအောင်မေ့မှုအဝိတိတာရာဆိုတာစိတ်ချမ်းသာစရာပြန်လေးအောင်မေ့မှုဟုတ်ပြီစိတ်ချမ်းသာပြီဆိုရင်နောက်ကဘာဖြစ်လာတော့ဝမ်းမြောက်တယ်ဗမောဇ္ဇဆိုရယ်ဝမ်းမြောက်မှုဖြစ်တယ်ဝမ်းမြောက်တော့ဘာဖြစ်တော့ဆိုပီတိနှစ်ချိုင်းမှုတွေဖြစ်လာတယ်ပီတိဖြစ်တော့ဘာဖြစ်တော့ဆိုပတ္တတိကိုယ်ရောစိတ်ရောငြိမ်းချမ်းသွားအေးချမ်းနေကိုယ်ရောစိတ်ရောငြိမ်းချမ်းနေတယ်ပတ္တတိဘာဖြစ်တုံးဆိုပတ္တတိဖြစ်တော့ဘာဖြစ်တော့ဆိုဒုက္ခစိတ်ချမ်းသာမှုကိုခံစားရတယ်အစိတ်ချမ်းသာတော့ဘာဖြစ်လဲဆိုရင်ဒုက္ခိနောစိတ်တံတမာတိယတိစိတ်ချမ်းသာတဲ့ပုဂ္ဂိုလ်ရဲ့ချမ်းသာတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာတည်ငြိမ်နေတဲ့ချမ်းသာတဲ့ပုဂ္ဂိုလ်ရဲ့စိတ်ကလှုပ်ရှားရင်ရိုက်နေတယ်ချမ်းသာတဲ့ပုဂ္ဂိုလ်ရဲ့စိတ်ကတည်ငြိမ်နေအဲ့တော့သီလကတမာတိကိုအကျိုးပြုလိုက်တာအဲ့တော့နိဗ္ဗာန်သွားခြင်းရဲ့အဲ့ဒီလမ်းကြောင်းအစားတိလဒါနိဗ္ဗာန်သွားခြင်းလို့ရှိရင်တိလဝိသုတ်တိဆိုတဲ့ပထမအဆင့်ကစားလိုက်တယ်အဲ့တော့တိလဝိသုတ်တိကနိဗ္ဗာန်ကိုပို့ပေးလာလို့ဆိုပို့ပေးနိုင်မှု तू อ่ะ तू อ่ะပဲကိုပို့ပေးတာတော့ဆိုတမာရိစီကိုပဲပို့ပေးတယ်အဆင့်တင်သွားတာ तू อ่ะအဆင့်တင်သွားတာနိဗ္ဗာန်ရောက်ဖို့အဆင့်ပေါင်းအများကြီးသွားရမယ်အနည်းဆုံး9ဆင့်ပြထားတယ်ဒီမှာအဲ့တော့သီလဝိသုဒ္ဓိနဲ့စိတ်တည်ငြိမ်မှုကိုရစေတယ်ဟုတ်ပြီစိတ်တည်ငြိမ်သွားတယ်တမာတိတွေဖြစ်လာတယ်ဆိုရင်အဲ့ဒီတမာတိနဲ့တခါအရှိန်ဟုန်တိုးမြင့်လိုက်တဲ့အခါစိတ်တဝိသုဒ္ဓိဆိုတာစိတ်စင်ကြယ်မှုဆိုတာတမာတိကိုပြောတာတမာတိကနှစ်မျိုးရှိတယ်တဝထာကျင့်စဉ်ကျင့်လို့ရတဲ့တမာတိနဲ့ဝိပဿနာတက်တက်သွားတဲ့တမာတိတမာတိ၃ခုမှတ်သားရမယ်ခဏိကတမာတိဥပ္ပစာရတမာတိအပ္ပနာတမာတိဝိပဿနာယာနိကပုဂ္ဂိုလ်တွေအနေနဲ့ဝိပဿနာတရားကိုတိုက်ရိုက်အားထုတ်လို့ရှိရင်ခဏိကတမာတိနဲ့သွားတယ်ဒါစိတ်တဝိသုဒ္ဓိပဲခဏိကတမာတိအဲ့လိုမဟုတ်ဘဲနဲ့သဝထကိုအရင်ကျင့်ပြီးတော့မှတမာတိထူတော်မှဝိပဿနာသွားမယ်ဆိုတဲ့ပုဂ္ဂိုလ်တွေအတွက်စံကျင့်စဉ်အတိုင်းပဲအာနာပါနကိုရှုပြီးတော့ဥစ္စာရတမာတိအပ္ပနာတမာတိအပ္ပနာတမာတိဆိုတဲ့ဇန်ရတဲ့အဆင့်မရောက်ဘူးဆိုရင်ဥစ္စာရတမာတိစန္နာကတ်သွားတဲ့တမာတိစမရဘူးဆိုရင်ဥပ္ပစာရတမာတိစံရလို့ရှင်အပ္ပနာတမာတိအပ္ပနာတမာတိကပို့ပြီးတော့တည်ငြိမ်နေဆွေမြဲတယ်ဥပ္ပစာရတမာတိဆိုတာအနိနာကတ်သွားရုံပဲရှိသေးတယ်မရောက်ဘူးပေါ့အဲ့ဒီနှစ်ခုအထုတ်ပြီးတော့ဝိပဿနာကိုခုလို့ရတယ်ဥပ္ပစာရတမာတိအပ္ပနာတမာတိရှိလို့ရှင်စိတ်တဝိသုဒ္ဓိဖြစ်သွားတယ်အဲ့တော့သီလဝိသုဒ္ဓိသည်စိတ်တဝိသုဒ္ဓိကိုအကျိုးပြုတယ် ဒုတိယကစိတ်စင်ကြယ်မှုဆိုတဲ့စိတ်တဝိတ္တိအဲ့တော့သီလရယ်တမာတိရယ်ဒီနှစ်ခုဖြစ်သွားတမာတိဖြစ်ပြီဆိုတော့မှတမာဟိတောယထာဘုဒံသာနာတိပတ္တိတမာတိရှိတဲ့ပုဂ္ဂိုလ်ကသာလဲအမှန်ကန်ကိုသိရှိနားလည်နိုင်တယ်အဲ့ဒါပညာကိုထောက်ကူပြုမှာဒါကြောင့်မို့နိဗ္ဗာန်ကိုသွားခြင်းသီလဝိတ္တိအရင်ရအောင်လုပ်ပြီးပြီဆိုရင်စိတ်တဝိတ္တိဝိပဿနာတိုင်သွားမယ်ဆိုလို့ရှိရင်ဝိပဿနာရဲ့အာယုံယုံနံပေါ်မှာရှုမှတ်ရင်ကနေခဏိကသမာဓိဆိုတာဖြစ်မယ်အဲ့ဒီခဏိကသမာဓိနဲ့ဝိပဿနာညံ့ဖြစ်အောင်လုပ်ရမယ်အဲ့တမထကိုအထုတ်ပြီးတော့မှဝိပဿနာသွားတဲ့ပုဂ္ဂိုလ်ကြတော့ဥ္စရသမာဓိသို့မဟုတ်အပ္ပနာသမာဓိအဆင့်ရောက်ပြီဆိုတော့မှဝိပဿနာကုပြီးတော့အထုတ်တယ်အဲ့တော့ဒီဝိသုဒ္ဓိ9ပါးဆိုတာအခုသီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒီနှစ်ခုသည်ပညာရဲ့မူလဖြစ်တယ်နော်ပညာရဲ့အရင်အမြစ်ဖြစ်တယ်အကယ်၍သူတို့မပါဘူးဆိုရင်ပညာဟာအမြင့်ပြတ်နေတယ်လို့ဖြစ်မှာရှည်တော်မြင့်ပြတ်နေတဲ့သစ်ပင်တစ်ခုဟာစီပင်နိုင်ခြင်းရှိမှာမဟုတ်ဘူးအဲ့ဒါကြောင့်မို့လို့ဝိပဿနာပညာရင့်တန်စေဖို့အတွက်ဒီအမြင့်ရှင်သန်နေဖို့ကလိုအပ်တယ်သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒီပညာမူလပညာမူလလို့ခေါ်တယ်ပညာရဲ့အမြင့်နှစ်ခုအဲ့ဒီအမြင့်နှစ်ခုကိုရှင်းတတ်အောင်ကြိုးစားပြီးတဲ့အခါကျတော့ပညာတရီရဆိုတဲ့ကိုတီက၅ခုရှိတယ်အလိုဘောနောဝိသုဒ္ဓိ9ပါးလို့ခေါ်တာကိုတီ၅မျိုးပညာကိုပဲခေါ်တာဒါတွေကပညာကိုပဲအဆင့်50တခါထပ်လို့အောင်ပညာမရခင်သီလနဲ့စိတ်ဓာတ်ဆိုတဲ့သီလဝိသုဒ္ဓိနဲ့စိတ်ဓာတ်ဝိသုဒ္ဓိကပညာမဟုတ်ဘူးသီလနဲ့သမာဓိနှစ်ခုအဲ့တော့ပညာကြတော့ဒိဋ္ဌိဝိသုဒ္ဓိကင်္ခဝိတရဏဝိသုဒ္ဓိမေဃမေဃညာနာဝိသုဒ္ဓိပฏิဝရညာနာဒသနာဝိသုဒ္ဓိညာနာဒသနာဝိသုဒ္ဓိလို့အဆင့်50တခါထပ်ပြန်အဲ့ဒီကြတော့မှနိဗ္ဗာန်တွေ့မှာနိဗ္ဗာန်သွားဖို့ရအတွက်ဒီစင်ကြယ်မှုတွေကိုအရင်ကြိုးစားလောကမှာရှိတဲ့သရဝါရီဟာသီလဝိသုဒ္ဓိအဆင့်နေမယ်နိဗ္ဗာန်ရောက်ဖို့အဝေးကြီးသီလဝိသုဒ္ဓိအဆင့်မှာနေမယ်လမ်းကြကုန်ညာဖျားပွင့်တဲ့အိန္ဒိယနိုင်ငံပဲကြည့်လိုက်သီလနဲ့မိမိရဲ့အသိဉာဏ်ကိုဆေးကြောမယ်ဆိုတာကိုမသိတော့ဘူး။ဘာနဲ့ဆေးကြောနေကြတော့ဆိုရင်ရှည်နဲ့ဆေးကြောတာ။ဥရကတုတ်တီတဲ့။အိန္ဒိယနိုင်ငံမှာခဏိထီတော့လူတန်မုံများစွာဆောင်းရသည်မှာဆိုရေချိုးဆင်းကြတာကြားဖို့ကြလိုက်မယ်နော်။အဲ့ဒါဘာလှုပ်ထတာဆိုရင်တနစ်တာမကောင်းမှုလှုပ်ထတာတွေကိုကိုယ်ရှည်ချိုးလိုက်လို့ရှင်အဲ့ဒီအကုသိုလ်တွေအကုန်လုံးစင်ကြယ်သွားတယ်ဆိုတဲ့ယုံကြည်ချက်နဲ့လုံနေတာအဲ့ဒီကလေးကသီလဝိသုဒ္ဓိအဆင့်မှာနေပဲနိဗ္ဗာန်ရောက်ဖို့လမ်းချော်သွားပြီအဲ့ဒီအဆင့်မှာပဲလမ်းချော်နေကြတာနော်တခြားဘာသာတွေမှာအဲ့ဒီအဆင့်နဲ့တင်သွားရောရှေ့မတက်နိုင်တော့ဘုရားဘာသာမှာနိဗ္ဗာန်တွေ့ဖို့ဆိုတာအဆင့်90ဆင့်ပြေးထတာအဲ့ဒီနံပါတ်1သီလဝိသုဒ္ဓိအဆင့်ပါတယ်မယ်သီလနဲ့ဆေးကြောရမယ်ဆိုတာမသိပဲနဲ့ရှည်နဲ့ဆေးကြောတန့်စင်မှုကိုပြုလုပ်ကြတယ်ဒါမို့အိန္ဒိယနိုင်ငံမှာခင်းကမြစ်ထဲသွားပြီးတော့ရေချိုးကြတာဆောင်းရသည်မှာဆိုရင်သူတို့နက်ခတ်နဲ့အလိုက်ရေချိုးကြတယ်ဖက်ကုနီနက်ခတ်တပေါင်းလာရသည်မှာဖက်ကုနီနက်ခတ်ထွက်တဲ့အချိန်မှာတန့်စင်လိုက်လို့ရှိရင်တနစ်တာလှုပ်ထားတဲ့မကောင်းမှုအကုသိုလ်တွေကိုဆင်ကြောပလိုက်တာ။ရှည်ချိုးလိုက်ရလို့ရှိရင်ကိုလှုပ်ခဲ့တဲ့မကောင်းမှုအကုသိုလ်တွေဆင်ကြဲသွားတယ်။ဆက်စွာဘုရားလက်ထက်မှာရော အခုခေတ်မှာရောစင်ကြယ်ရေးလမ်းစဉ်တွေကမြတ်စွာဘုရားချမှတ်တာသီလနံပါတ်၁စင်ကြယ်ရေးလမ်းစဉ်မှာပထမအဆင့်ပဲရှိတယ်အဲ့ဒီပထမအဆင့်တော့မရောက်ကြဘူးအဲ့တော့ဘုရားဟောကြားတဲ့နိဗ္ဗာန်ကိုရောက်ဖို့ဆိုတာအဝေးကြီးပဲနံပါတ်၁အဆင့်တော့မှလမ်းကျနေကြတယ်တချို့ကသံသရာသုတ်ထိတဲ့အဲ့ဒီဝါရလည်းရှိတယ်ဘာမှလုံးအနေနဲ့မဟာကပ်ပေါင်း၄သန်း၈သိန်းပြည့်တဲ့နေ့ဟာတန်တရာကလွတ်မဲ့နေ့ပဲဆိုပြီးတော့တန်တရာသုတ်ထိတဲ့တန်တရာထဲမှာအချိန်ကြာကြီးရက်စိတ်လို့ရှင်ဥပမာအဲထောင်ကနေလွတ်ရစိတ်လို့ရှင်လွတ်တယ်ပေါ့အဲ့ဒီအတွေ့မျိုးပဲသူတို့ကျင့်စရာမလိုဘူးသူကသူလွတ်ရစိတ်သွားရင်လွတ်လိုက်မယ်မဟာကပ်၈သန်း၄သိန်းကဘာလူပိုက်ဖြစ်ဖြစ်ပညာရှိဖြစ်ဖြစ်သူတို့စာပေမှာဘလို့ဆိုတာတော့ဆိုရင်လူမိုက်ကလည်းတန်တရာထဲမှာပို့ငါလူမိုက်ပဲတန်တရာထဲမှာပို့နေမယ်ဆိုလို့မရဘူးရှစ်သန်းလေးသိန်းပြည့်ရင်သွားကျွတ်ပြီပညာရှိကလည်းငါပညာရှိဆိုပြီးတော့ထီတွင်းကလွတ်အောင်ကြိုးစားမယ်ဆိုလို့လည်းမရဘူးရှစ်သန်းလေးသိန်းပြည့်မှပဲလွတ်မယ်အဲ့ဒါကိုတန်တရာသုတ်တိဝါဒလို့ခေါ်တယ်။အဲ့ဒီဝါဒကိုဟောပြောသူကမက္ခလိကောသလပဲဖြစ်တယ်။အဲ့တော့တန်တရာသုတ်တိဝါဒကတန်တရာထဲမှာအချိန်ကြာကြီးကျင့်သူတို့သတ်မှတ်ထားတဲ့အချိန်ပြည့်သွားရင်သူကသူလွတ်သွားမှာ။ဘာမှလုပ်မနေနဲ့လို့ဆိုရဲဝါဒပဲ။အဲ့တော့အဲ့ဒီမှာနေမဲ့သူကရှုံးသွားပြီ။နောက်တစ်ခုကတော့အာဟာရသုတ်တိတဲ့ဖျက်လာတော့တော့ထွက်ပြီးတဲ့အခါမှာအစာအာဟာရတွေကိုနည်းနည်းစားပြီးတော့အစာဖြတ်ပြီးတော့ကျင့်မှုကြိုးစားခဲ့သေးတာလေအဲ့ဒါဘာလို့ကြိုးစားတာတော့ဆိုရင်အစာဖြတ်ခြင်းအပြင်လည်းပဲစင်ကြယ်နိုင်တယ်ဆိုတဲ့အယူဆအရာကြိုးစားတာအဲ့ဒါကိုအာဟာရသုတ်တိလို့ခေါ်တယ်အာဟာရဖြင့်တန်တရာဝတ်ကလွတ်နိုင်တယ်ဆိုတဲ့အကျင့်ပဲအာဟာရဖြင့်စင်ကြယ်စေနိုင်တယ်ဗမာပြည်မှာလည်းပဲဘုရားဟောတာတော့မဟုတ်ဘူးမီးလွတ်စားတယ်ဆိုပြီးတော့စားနေတဲ့လူတွေလည်းရှိတာမီးလွတ်စားတယ်မီးလွတ်စားတယ်ဆိုတာအသီးတွေပဲစားတယ်ပေါ့နော်အဲ့ဒါနဲ့တန်တရာဝတ်ကလွတ်တယ်လို့ယူဆရင်တော့တာမကမှုရှိမှာမဟုတ်ဘူးသီလထဲမှာလည်းမပါဘူးနော်မကမှုမရှိနိုင်တချို့ကလည်းတတ်တလို့စားပြီးတော့ကျင့်တယ်ဆိုဒါအာဟာရနဲ့ပတ်သက်ပြီးတော့တတလို့စားရင်နိဗ္ဗာန်ရတယ်ဆိုပြီးတော့ထင်ပြီးတော့ကျင့်မယ်ဆိုလို့ရှိရင်လည်းဒါလည်းမှန်ကန်မှုမရှိဘူးအာဟာရသုတ်တိဆိုအဲ့ဒါနဲ့လည်းမဟုတ်ဘူးတဲ့အဲ့ဒီနည်းကလည်းပဲစင်ကြယ်တဲ့လမ်းစဉ်မဟုတ်ဘူးတဲ့မြတ်စွာဘုရားသူ့မျိုးစုံစမ်းသပ်ပြီးသားမြတ်စွာဘုရားတုတ်တန်တစ်ခုမှဟောတာဒါအာဟာရသုတ်တိနဲ့တန်တရာလွတ်မယ်ဆိုရင်လည်းငါဟာဒီအာဟာရမျိုးစုံနဲ့ကျင့်ပြီးတော့နေထိုင်ခဲ့ဘူးတဲ့တပည့်သူတို့ပြောတာတွေကိုစမ်းသပ်ပြီးသားမဟုတ်ဘူးတန်တရာသုတ်တိလည်းမဟုတ်ဘူးအာဟာရသုတ်တိလည်းမဟုတ်ဘူးခုနကဥရကသုတ်တိရေချိုးလို့ရှင်းလည်းပဲအကုသို့အညစ်အကြေးတွေကိုစင်နေဆိုတာလည်းမဟုတ်ဘူးအကယ်၍ရေချိုးလို့အဂုတရိယတန်ဆင်းစင်ကြဲမဲ့ဆိုရင်ရှည်ထဲမှာရှိတဲ့ငါးအရီမိချောင်းတွေကလည်းပဲအဂုတုကလွတ်ကုန်မှာပေါ့ရှည်တရဝရီအမြဲတမ်းရေချိုးနာပဲနေအဲသူတို့ကြတော့ဘာလို့မလွတ်လဲတော့ဒါလည်းပဲရှုပ်တိမရှိတဲ့ခြင်းစဉ်တစ်ခုပဲလို့ဥရကတုတ်တိဆိုအဲ့တော့လူတွေဟာတရဝရီဟာနိဗ္ဗာန်ဆိုတဲ့တကယ်လွတ်မြောက်တဲ့အဆင့်ကိုမမှန်ကန်ကမသိနိုင်တဲ့အတွက်ကြောင့်မမှန်ကန်တဲ့လမ်းစဉ်တွေပေါ်မှာယုံကြည်ပြီးတော့နိဗ္ဗာန်ဆိုတဲ့မောက္ခကိုရှားဖို့တော့ကြိုးစားကြတာပဲသူနည်းသူဟာလည်းကြိုးစားကြတယ်သို့တော့လွဲချော်ကုန်ကြမရောက်နိုင်ဘူးလမ်းနေမမှန်ဘူးမမှန်တဲ့လမ်းနေကိုရှောက်လို့ရှိရင်ဘယ်တော့မှရောက်မှာမဟုတ်ဘူးလွဲချော်ကုန်ကြတယ် ဲ့တော့သီလဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိအဲသီလဝိသုဒ္ဓိစိတ်ဝိသုဒ္ဓိအဆင့်မှာနေမဲ့အလုံးလန်ကြသွားပြီဒါပညာမရောက်သေးဘူးနော်အဲ့ဒီအဆင့်တစ်ခုနဲ့နေမဲ့နိဗ္ဗာန်နဲ့ဝေးကုန်ကြတယ်ပေါ့သူဆိုလို့လေပေါ့နော်ဧတံတယောကလုံဖို့ဆိုပြီးတော့စိတ်တဝိသုဒ္ဓိရအောင်ဆိုပြီးတော့ကျင့်တယ်။ယသောဗျာမပြင်းမပွင့်ငယ်ရ။အာလာရကာရမတို့ဥဒကတို့ရမဗုဒ္ဓတို့ဆိုဥဒကတော့စတာတော့သိတာ။အဲ့တော့သိခြင်းနဲ့မသိခြင်းအဝိဇ္ဇာနဲ့ပညာဒီနှစ်ခုဟာတန်တရားလဲဖို့အတွက်အဝိဇ္ဇာတန်တရားလဲနေတာအဝိဇ္ဇာနိဗ္ဗာန်ကိုရဖို့ကြတော့ပညာသမထေတ္တိအဲ့ဒီပညာကိုအဆင့်50နဲ့စင်ကြအောင်ဝိပဿနာကျင့်စဉ်ကျင့်တဲ့အခါမှာ၄ချင်းအထောက်ယူရမှာဖြစ်တယ်အဲ့ဒီဝိသုဒ္ဓိသီလဝိစိတ်တအဲဒိဋ္ဌိဝိသုဒ္ဓိရယ်ကင်္ခာဝိရဏဝိသုဒ္ဓိရယ်မေကမေကညာဏတသနာဝိသုဒ္ဓိရယ်ပฏิပရာညာဏတသနာဝိသုဒ္ဓိရယ်ညာဏတသနာဝိသုဒ္ဓိရယ်အဲ့ဒီဝိသုဒ္ဓိ၅ပါးသည်ပညာရဲ့ကိုယ်တည်းပဲဖြစ်တယ်ပညာပဲဖြစ်တယ်ခုနသီလဝိသုဒ္ဓိနဲ့စိတ်တဝိသုဒ္ဓိကအမြင့်ပညာရဲ့အမြင့်ဒီ၅ခုကပညာကိုယ်တည်းဖြစ်တယ်ဆိုပညာကိုပဲဒီအဆင့်50နဲ့စင်ကြအောင်ကြိုးစားအထောက်အမှာဖြစ်တယ်လို့ဆိုလိုတယ်ပေါ့တရားချက်ကင်သီရောဇင်ပရိသတ်ပေါင်းတို့စနစ်တကျလမ်းညွှန်ပြထားတဲ့ရသော်ဘုရားရဲ့နိဗ္ဗာန်ကိုသွားရလမ်းခရီးဟာအခြေခံအပြင်သီလနဲ့သမာဓိကစထားပြီးအသိပညာကိုအစဉ်50နဲ့တိုးမြင့်သွားတဲ့ဝိပဿနာကျင့်စဉ်ကိုပဲပုံကျင့်ရမယ်ဆိုတာနောက်ရက်ဒီမှာဆက်ပြီးတော့နာယူမှတ်သားကြပါဘုရားဟောကြားတဲ့ဒီချင်းစဉ်အတိုင်ရုံရုံကြည်ကြည်နဲ့လိုက်နာကျင့်သုံးနိုင်ကြမယ်ဆိုရင်ဧကန်ဒိဋ္ဌသံဃာကလွတ်ရနိဗ္ဗာန်ကိုရရှိနိုင်ကြမှာဖြစ်တယ်ဆိုတဲ့ယုံကြည်ချက်တရားတရားဖြင့်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်
းအာသုသာသုသာ
ရှိစေချာရောရှင်ဖေယ
ရှင်ဖေယဗ
ျာဘိတော်တို့သည
်ဗျာဘိတော်တို့သည
်ဓမ္မအတိညာဏ
်ဓမ္မအတိညာဏ်
ရရှိမသာလင
်ရရှိမသာလင်
နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့်
ဓမ္မအတိညာဏ
်ဓမ္မအတိညာဏ
်ရရှိစေယံ
ရရှိစေယံ
ရှိတဉ္ဇလျေရှိ
တဉ္ဇလျေ
ဓမ္မသဘင
်ဓမ္မသဘင်
ရှင်ခြင်းပ
ါ
ယုံကြ၍
ဓ
မ္မဒါနဓမ
္မဒါန
ဓမ္မဒါန
ဓမ္မဒါန
တရားအလှူတော်ကို
တရားအလှူတော်ကို
ပြည့်လူကြပါကုန်၏
ပြည့်လူကြပါကုန်၏
ရာတော်မြတ်ကို
ရာတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ္တသာ
မမတ္တသာ
အာယုထားလျေ
အာယုထားလျေ
နာကြကြပါကုန်၏
နာကြကြပါလို့ကြာကြလျာအမြအမြအမြယူတော်